ညနေခင်းမှာသောတာရှင်များရှင်2019ခုနှစ်မေလ24ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။ဒီညနေခင်းစီစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဇွန်လ9ရက်နေ့မှာယာရုကနေနှုတ်ထွက်မယ်လို့ကြေညာလိုက်ပါတယ်။အရှေ့အလယ်ပိုင်းကိုအမေရိကန်တပ်သား 9,000 ကနေ 10,000 ကြားဆေလွတ်မယ်ဆိုတဲ့သတင်းတွေကိုအမေရိကန်ယာယီကာကွယ်ရေးဝန်ကြီးကပယ်ချလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတ်တရောက်သတင်းတွေမှာတော့ရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်တပ် AA နဲ့မြမအစိုးရတပ်တို့ကြားတိုက်ပွဲတွေဖြစ်နေပါတယ်။အဲ့ဒီထဲမှာမှကြောက်တော်မြို့နယ်ထဲမှာတော့ဝါခုတ်တဲ့ချောင်းတူရွာသားတူဒီကနေ့မြေမြုံပိုင်းနေမိပါတယ်
။ဝါခုတ်သွားရမှာတပ်ပြန်မြုံအဲ့ဒီညာဝါမြေမြုံမှတီတော့လား။ကိုချင်းရောဆင်းရောကြီးဒင်းရဖြင်းနေရတော့ဒီ
ကျောက်တော်ဒေတာကံပြောပြပေးသွားတာပါ။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ပြီးတော့ဒီစပားစေးတွေအရှုံးပေါ်နေတဲ့ဘကိုးတိုင်းဇီးကုန်းကလယ်သမားတွေဆန္ဒပြကြတဲ့သတင်းနောက်အမေရိကန်ဆိုင်ရာသတင်းလွှာမှာတော့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုတွေမှာ Silicon Valley ကအခြေစိုက်ကုမ္ပဏီတွေဘလို့များဆောင်ရွက်နေကြပါသလဲဆိုတာနဲ့ကမ္ဘာပေါ်မှာပြားကလေးတွေအကောင်ကြီးရော့လာတာကိုဘလို့ဆောင်ရွက်ကြမလဲဆိုတာပညာပေးတဲ့ကုလသမဂ္ဂပြားထိန်းသိမ်းရေးနေ့အကြောင်းသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုညင်သုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာဝန်ကြီးချုပ်ယာရုကနေနှုတ်ထွက်တော့မယ်လို့ဒီကနေ့ကြေညာလိုက်ပါတယ်။ EU နဲ့ဝန်ကြီးချုပ်မေအစိုးရကြားရရှိထားတဲ့ဗြိတိန်နှုတ်ထွက်ရေး Brexit သဘောတူညီချက်တွေကိုဗြိတိန်ပါလီမန်မှာထောက်ခံမှုရအောင်မလုပ်နိုင်ခဲ့တဲ့နောက်ယာရုကနေဆင်းပေးမယ်လို့ကြေညာခဲ့တာဖြစ်ပါတယ်
။ But it is now clear to me that it is in the best interest of the country for a new prime minister to lead that effort.
ဗြိတိန်နှုတ်ထွက်ရေးကိစ္စတွေကိုဝန်ကြီးချုပ်တစ်ကဦးဆောင်တာဟာတိုင်းပြည်အကျိုးအတွက်အကောင်းဆုံးဖြစ်တယ်ဆိုတာရှင်းရှင်းသဘောပေါက်ပါတယ်။ဒါကြောင့် Conservative Party ခေါင်းဆောင်ယာရုကနေဇွန်လ9ရက်နေ့မှာနှုတ်ထွက်မယ်လို့ကြေညာသွားတာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်တစ်ရွေးချယ်မှုကိုတော့ရှေ့သတင်းပတ်မှာစတင်မှာဖြစ်ပါတယ်။တိုင်းပြည်ချစ်စိတ်နဲ့ Brexit အတွက်အကောင်းဆုံးဖြစ်အောင်သူ့ဘက်ကလုပ်ခဲ့ပေမဲ့မအောင်မြင်ခဲ့တဲ့အတွက်အင်မတန်စိတ်မကောင်းဖြစ်ရတယ်ဆိုတာကိုလည်းအမှတ်30 Downing Lane ဝန်ကြီးချုပ်အိမ်ရှိမှာဒီဝန်ကြီးချုပ်မေကြေညာစင်မှာပြောကြားသွားပါတယ်။ဝင်ကြီးချုပ်တစ်ဖြစ်လာမဲ့သူအနေနဲ့က EU ရဲကနေဗြိတိန်နှုတ်ထွက်ဖို့တတ်မှတ်ထားတဲ့အောက်တိုဘာ31ရက်မတိုင်ခင်ဗြိတိန်ပါလီမန်မှာအတည်ပြုနိုင်မဲ့သဘောတူညီချက်တွေရရှိအောင်လုပ်ရမယ့်စိန်ခေါ်မှုကိုရင်ဆိုင်ရမှာပါ။အရင်ပြည်ထောင်ရေးဝင်ကြီးတာဝန်ယူခဲ့တဲ့ထရီဇာမေဟာ2016ခုနှစ်မှာဝင်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်ယာရုကနေနှုတ်ထွက်သွားတဲ့နောက်ဝင်ကြီးချုပ်ဖြစ်လာခဲ့တာပါ။EU ရဲကဗြိတိန်နှုတ်ထွက်လို့တဲ့အများပြည်သူဆန္ဒကိုအကောင့်ထည့်ဖော်ရမယ်လို့ပြောကြပြီး EU ရဲသဘောတူညီချက်တွေရရှိအောင်ဆောင်ရွက်ခဲ့ပေမဲ့ဗြိတိန်ပါလီမန်မှာ3ချိန်ပယ်ချခံခဲ့ရပါတယ်။လွှတ်တော်အမတ်တွေထောက်ခံတဲ့သဘောတူညီမှုမျိုးရဖို့အတိုက်ခံ Labour Party ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပေမဲ့ဆွေးနွေးမှုပြတ်ခဲ့ပါတယ်။ EU နဲ့ဗြိတိန်ကြားနှုတ်ထွက်ပြီးနောက်လိုက်နိုင်ရမယ့်သဘောတူညီချက်တွေနဲ့ပတ်သက်လို့ကန့်ကွက်တဲ့အနေနဲ့အစိုးရအဖွဲ့ဝင်တချို့လည်းနှုတ်ထွက်ခဲ့ကြပါတယ်။
တရုတ်နိုင်ငံနဲ့ဖြစ်ပွားနေတဲ့ကုန်သွယ်ရေးစစ်ပွဲကြောင့်ထိခိုက်နစ်နာနေရတဲ့အမေရိကန်လက်သမားတွေအတွက်အမေရိကန်ဒေါ်လာ16ဘီလီယံထောက်ပံ့ကူညီသွားမယ်လို့သမ္မတဒေါ်နယ်ထရန့်ကကတိပြုပြောကြားလိုက်ပါတယ်။သမ္မတထရန့်ကအသီးနှံစိုက်ပျိုးတောင်သူတွေဝိမျိုးရေးသမားတွေနိုးနယ်နိုးထွက်ပစ္စည်းထုတ်လုပ်သူတွေခြံရံပြီးတော့ခြားသပရင်းတွေကအိမီတော်မှာအဲ့လိုကြေညာခဲ့တာပါ။တရုတ်သွင်းကုန်ငွေတွေကနေဝင်လာမဲ့ဒေါ်လာဘီလီယံပေါင်းများစွာဟာအမေရိကန်လက်သမားတွေအတွက်ကြီးမားတဲ့အထောက်အကူဖြစ်လာစေမယ်လို့သမ္မတထရန့်ကပြောပါတယ်။လက်သမားတွေဝင်ငွေကောင်းတဲ့နှစ်တွေပြန်ရောက်လာဖို့ဆန္ဒရှိကြောင်းကိုလည်းသမ္မတထရန့်ကပြောဆိုသွားပါတယ်။တရုတ်ရဲ့သွင်းကုန်တွေကိုအခွန်တိုးကောက်တာကိုလက်တုံပြန်တဲ့အနေနဲ့အမေရိကန်ပို့ကုန်တွေကိုတရုတ်ကလည်းတံပြန်အခွန်တိုးကောက်ခဲ့တဲ့အတွက်နှိမ့်နာခဲ့ကြတဲ့အမေရိကန်လက်သမားတွေကိုဒုတိယအကြိမ်ဖြစ်ကုလထောက်ပံ့ကြေးပေးတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကလည်းလက်သမားတွေကိုအမေရိကန်ဒေါ်လာ12ဘီလီယံထောက်ပံ့ကြေးပေးခဲ့သေးပါတယ်ခင်ဗျာ။
အီရန်ဘက်ကရှိလာနိုင်တဲ့ရန်အန္တရာယ်ကိုကာကွယ်ဖို့အရှိအလယ်ပိုင်းကိုအမေရိကန်တပ်သား 9,000 ကနေ 10,000 ကြားဆေလွတ်မယ်ဆိုတဲ့သတင်းတွေကိုအမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်ကပယ်ချလိုက်ပါတယ်။ပက်တန်ဂွန်စစ်ဌာနချုပ်ကတပ်သား 9,000 ဆေလွတ်ဖို့စဉ်းစားနေတယ်လို့ Reuters သတင်းဌာနကထုတ်ပြန်ခဲ့သလို AP သတင်းဌာနကတော့တပ်သား 10,000 လို့ထုတ်ပြန်ခဲ့တာပါ။ဒီအရေအတွက်တွေဟာမမှန်ဘူးလို့ယာယီဝန်ကြီးရှန်နဟန်ကသတင်းတောက်တွေကိုပြောကြားပါတယ်။ဒါပေမဲ့အမေရိကန်တပ်တွေဆေလွတ်ဖို့စဉ်းစားနေတယ်ဆိုတာကိုတော့အိမ်ဘျူရိုမှသမ္မတကိုအခြေအနေတွေရှင်းလင်းမပြောခင်မှာသူကအတည်ပြုပါတယ်။ထောင်နဲ့ချီတဲ့တပ်တွေဆေလွတ်တာအပအဝင်အရှိလေပိုင်းမှာဖြစ်နေတဲ့တင်းမာမှုတွေကိုတုံ့ပြန်နိုင်မဲ့နည်းလမ်းတွေကိုကာကွယ်ရေးယာယီဝန်ကြီးနဲ့ပူးတွဲစစ်ဦးစီးချုပ်များရဲ့ ဥက္ကဋ္ဌဘိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့တို့ကတမရကိုကြာသပတေးနေ့ကရှင်းလင်းပြောကြားခဲ့ကြပါတယ်။နောက်ထပ်တက်တွေဆီလွတ်ပေးဖို့အတွက်အရှိလေပိုင်းဒေသကိုတာဝန်ယူရတဲ့စစ်ဌာနအကြီးအကဲဘိုလ်ချုပ်ကြီးကဲနက်မက်ကန်စီကတောင်းဆိုခဲ့တာပါ။လိုအပ်ရင်တက်တွေဆီလွတ်မယ်လို့စစ်တပ်အကြီးအကဲတွေနဲ့မတွေ့ဆုံခင်မှာတမရဒေါ်နယ်ထရမ့်ကလည်းပြောပါတယ်။အမေရိကန်ရေတပ်စစ်သည်မော့အုပ်စုနဲ့တိုက်ခိုက်ရေးအဖွဲ့တွေကိုမေလာဇန်ပိုင်းတွေကအရှိလေပိုင်းဒေသကိုဆီလွတ်ထားပြီးဖြစ်ပါတယ်။
ဖလီကျင်းချခံထားတဲ့ Weekly Internet Website တီထောင်သူ Julian Assange သရှိုးလုံးမှုအုပ်တွေရနောက်ထပ်ပြုဆိုင်ရာဆွဲချက်သစ်တွေနဲ့ထပ်ပြီးတော့ရင်ဆိုင်နေရတယ်လို့ American ဆိုရရှိနေဒီကပြောလိုက်ပါတယ်။အခုဆွဲချက်သစ်က2016သမရရွေးကောက်ပွဲတုန်းကခုယူခံလိုက်ရတဲ့ Democratic Party ရဲ့ email တွေကို Weekly ကဖျက်ခဲ့တယ်ဆိုတာနဲ့မသက်ဆိုင်ဘူးလို့လည်းပြောပါတယ်။ American ဆိုရကအမှုဆက်ရှိမှုနဲ့ဆွဲချက်တင်ထားတဲ့ထဲမှာ Assange American စစ်တပ်ရဲ့ဝန်ထမ်း Chelsea Manning နဲ့ပေါင်းပြီးတော့အာဖဂန်နဲ့အီရတ်စစ်ပွဲတွေပါဝင်ဂွန်နမနာမိုအချင်းစကန်နဲ့ဆိုင်တဲ့အမေရိကန်အစိုးရရဲ့ထိပ်တန်းရှိဝတ်သတင်းချက်လက်သိမ်းပေါင်းများစွာကိုရယူပြီးတော့ဝီကီလိစာမျက်နှာမှာဖော်ပြခဲ့တယ်ဆိုပြီးတော့ဆွဆွဲထားပါတယ်။အဆန်းကိုအာမဂန်ဖောက်ပြမှုကြောင့်အကျဉ်းထောင်တွဲမှာဆက်လက်ဖမ်းဆီးထားပြီးတော့သူ့အနေနဲ့အမေရိကန်နဲ့ဆွီဒင်နိုင်ငံတွေကိုတရားခဏ်အဖြစ်လွှဲပြောင်းပေးခံရနိုင်မယ့်အခြေအနေနဲ့လည်းရင်ဆိုင်နေရပါတယ်ခင်ဗျာ။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချာနေညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဟွာဝေးဆက်သွယ်ရေးနဲ့နည်းပညာလုပ်ငန်းကြီးကိုတည်ထောင်သူအမှုဆောင်အရာရှိချုပ်ရန်ဂျန်ဖေးဟာသူ့လုပ်ငန်းနဲ့တရုတ်အစိုးရကြားဆက်ဆံရေးကိုလိန်ညာပြောနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကဆွဆွဲလိုက်ပါတယ်။ဟွာဝေးဟာတရုတ်နိုင်ငံနဲ့တည်းမဟုတ်ဘဲတရုတ်ကွန်မြူနစ်ပါတီနဲ့ပါဆက်နွယ်ပတ်သက်နေတယ်လို့ CNBC ရုပ်သံတဲ့မေးမြန်းခန်းမှာဝန်ကြီးပွန်ပေယိုပြောကြားသွားတာပါ။အဲဒီလိုပတ်သက်မှုတွေရှိနေတာကြောင့်ဟွာဝေးကိုရက်ထဲကအမေရိကန်ဆိုင်ရာအချက်အလက်တွေအတွက်အန္တရာယ်ကျရောက်စေတယ်လို့လည်းဆိုပါတယ်။ဟွာဝေးဟာ 5G မြန်နှုန်းမြင့်အင်တာနက်ကွန်ရက်ဖြတ်တဲ့နည်းပညာနဲ့ပစ္စည်းကရိယာတွေထုတ်လုပ်တဲ့နေရာမှာရှေ့ပြေးနေတဲ့အကြီးဆုံးလုပ်ငန်းကြီးဖြစ်ပါတယ်။ 5G ကွန်ရက်ဖြတ်နေကြတဲ့ကမ္ဘာနိုင်ငံတွေမှာသူ့နည်းပညာနဲ့ပစ္စည်းတွေအသုံးပြုအောင်ဟွာဝေးကကြိုးစားနေတာပါ။အမေရိကန်အစိုးရကတော့ဟွာဝေးကတဆင့်တရုတ်အစိုးရကထောက်လှမ်းနိုင်တယ်လို့ဆိုပြီးမတုံ့ကြဖို့အလေးထားပြောနေပါတယ်။
တရုတ်နိုင်ငံနောက်တောင်ပိုင်းကမြစ်တစ်ခုမှာခီးတဲ့တင်ဆက်လီတစ်စင်းတိမ်းမောက်ခဲ့တာကြောင့်လူ၁၀ယောက်ထပ်မံထိဆုံးသွားခဲ့ပါတယ်။ဒါပြင်နောက်ထပ်၈ယောက်ပျောက်ဆုံးနေပြီးတော့ရင်ကုန်သမားတွေပါဝင်ကယ်ဆယ်ရေးအဖွဲ့တွေကဒီပျောက်ဆုံးနေတဲ့သူတွေကိုဒီနေ့အစောပိုင်းမှာရှာဖွေနေတာကိုတရုတ်အစိုးရပိုင်း CCTV ရုပ်သံလိုင်းကပြသခဲ့ပါတယ်။ဒီဆက်လေဟာဂီဇူးပြည်နယ်ဘန်ရောင်းရွာမှာမှောက်သွားခဲ့တာဖြစ်ပြီးတော့ကယ်ဆယ်ရေးအဖွဲ့တွေကဆက်လေမောင်းသူအပါအဝင်လူ၁၁ယောက်ကိုကယ်တင်နိုင်ခဲ့ပါတယ်။တရုတ်ရဲတပ်ဖွဲ့ကတော့သင်္ဘောတိမ်းမောက်ခဲ့တာနဲ့ပတ်သက်ပြီးတော့ဆက်လေဒီမောင်းတဲ့သူကိုစစ်ဆေးမေးမြန်းနေပါတယ်။တရုတ်အနာပိုင်တွေကတော့ဒီဆက်လီဟာကိုဘာသာကိုဆက်တက်ပြီးတော့စောက်ထားတာဖြစ်တယ်ဆိုပြီးတော့ပြောပါရခင်ဗျာ
။ရာသီဥတုပြောင်းလဲဖောက်ပြန်မှုအပေါ်နိုင်ငံရေးသမားတွေစီးပွားရေးလုပ်ငန်းတွေကထိထိရောက်ရောက်ကင်တွယ်ဖို့တောင်းဆိုတဲ့အနေနဲ့ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့ကကျောင်းသူကျောင်းသားထောင်ပေါင်းများစွာဒီကနေ့လမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်။ဒီနေ့မှဒီနိုင်ငံပေါင်း120ထက်မနည်းမှပြုလုပ်ဖို့စီစဉ်ထားတဲ့ဆန္ဒပြမှုတွေအတွင်လူငယ်တသန်းကျော်ပါဝင်လိမ့်မယ်လို့စီစဉ်သူတွေကခန့်မှန်းထားကြပါတယ်။ဖန်လောအိမ်တန်းခွေတွေကြောင့်ကဘာကြီးပူနွေးလာတာကိုရှော့ချနိုင်ရေးနိုင်ငံရေးနဲ့စီးပွားရေးခေါင်းဆောင်တွေအများဆုံးဆောင်ရွက်ကြဖို့အတွက်ဆန္ဒပြသူတွေကတောင်းဆိုနေကြတာပါ။ဂျာမနီနိုင်ငံ Frankfurt မြို့ကဆန္ဒပြပွဲမှာတော့ကျောင်းသူကျောင်းသားတွေဟာ EU ဗဟိုဘဏ်ရှိရာကိုခြိတက်ဆန္ဒပြပြီးမြေအောင်လောင်စာထုတ်လုပ်တဲ့လုပ်ငန်းတွေပေါ်ငွေကြေးထောက်ပံ့ပေးနိုင်နေတာတွေရပ်ဖို့တောင်းဆိုခဲ့ပါတယ်။ကဘာကြီးပူနွေးလာပြီးရာသီဥတုဖောက်ပြန်နေတာကိုအစိုးရကထိထိရောက်ရောက်ကင်တွယ်ဖို့အတွက်စွီဒင်နိုင်ငံကအသက်16နှစ်အရွယ်ကျောင်းသူ Greta Thunberg ကဒဂိုရာလှုပ်ရှားမှုစတင်ခဲ့ပြီးတဲ့နောက်မှာအနာဂတ်အတွက်တောက်ကြနေများ The Fridays for Future ဆိုတဲ့လှုပ်ရှားမှုတွေကိုကမ္ဘာတဝန်းကကျောင်းသူကျောင်းသားတွေလှုပ်လာကြတာဖြစ်ပါတယ်။စွီဒင်ပါလီမန်လွှတ်တော်စာဦးရှိမှာ Greta Thunberg ကတောက်ကြနေတိုင်းကျောင်းမတက်ဘဲပြီးခဲ့တဲ့နှစ်ဩဂတ်စ်လတည်းကစလို့စတင်ဆန္ဒပြခဲ့တာပါ။ကျောင်းမီးသွေးလိုမြေအောင်လောင်စာတွေကနေထွက်တဲ့ညဉ့်ညမ်းလေတုတွေကြောင့်ကမ္ဘာကြီးပူနွေးပြီးမိုးခေါင်မှုတွေရေကြီးမှုတွေအပူလှိုင်းဖြတ်မှုတွေရေခဲထောင်ကြီးတွေပျော်ကျမှုတွေပင်လယ်ရင်မြစ်နယ်ပြင်မြင့်တက်မှုတွေဖြစ်နေတာလို့သိပ္ပံပညာရှင်တွေကထောက်ပြနေကြပါဗျ။
ချက်နိုင်ငံနဲ့ကပ်နေတဲ့ဗဟိုအာဖရိကနိုင်ငံနယ်စပ်မြို့မှာအင်္ဂါနေ့ကလူ90ကျော်အစုလိုက်ပြုံလိုက်တပ်ခံလိုက်ရတဲ့ပုံမှာပွန်နေချင်းအထိမ့်မှတ်ဖြစ်နေအောက်မေ့ဘွယ်အခမ်းအနားတွေကို300ကျော်ချင်းပပြုလုပ်သွားမှာဖြစ်ပါတယ်။ဒါပြင်နိုင်ငံအနောက်တောင်ပိုင်းမှာလည်းအသက်89နှစ်အရွယ်ခရီးယန်သီလရှင်တစ်ပါးကောင်းဖြတ်တပ်ခံလိုက်ရတာနဲ့ပတ်သက်ပြီးတော့တနိုင်ငံလုံးတိုင်းတာနဲ့ဝန်ထမ်းကြီးကွဲကြောင်းသမရဖော့စတင်အချင်းတော်ဒဲရက်ကပြောပါတယ်။သမရကတော့ဒီတပ်ဖြတ်မှုဟာ 3R လို့ခေါ်တဲ့လက်နက်ကိုင်ပြည်သူ့စစ်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ပြတင်လိုက်ပြီးတော့ဒီတပ်ဖြတ်မှုနဲ့ပတ်သက်ပြီးတော့တိုက်ရိုက်တောင်းဝန်ရှိတဲ့သူတွေကိုဖမ်းဆီးပြီးတော့လွှဲပြောင်းပေးဖို့အဲ့ဒီအဖွဲ့ခေါင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂညီညွတ်ရေးတပ်ဖွဲ့ဝင်တွေကနိုင်ငံနောက်မြောက်ပိုင်းကပဝါမြူနာတဝိုင်မှာလုံခြုံရေးကင်းလက်တာတွေကိုထုတ်မြင့်လှုပ်ဆောင်လာနေပါတယ်။ကုလသမဂ္ဂတာဝန်ရှိသူတဦးရဲ့အဆိုအရတော့3ရအဖွဲ့ကအဲ့ဒီနားရွာတွေမှာနေထိုင်တဲ့ရွာသားတွေကိုအစည်းအဝေးလုပ်ဖို့ခေါ်လိုက်ပြီးတော့အဲ့နောက်ပြစ်တက်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ဘာကြောင့်အခုလိုပြစ်ခဲ့ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဆိုပါတယ်။ဘူဟာရီကတမနိုင်ငံအစိုးရဟာ3ရအဖွဲ့အပါအဝင်လက်နက်ကိုင်အဖွဲ့14ခုနဲ့ပြီးခဲ့တဲ့ February လကညီညာရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ခင်ဗျာ။
တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြမအစိုးရစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အေအေတို့အကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွေမှာတော့ဝါသွားခုတ်တဲ့ချောင်းတူရွာသားတအူဒီကနေ့မနက်ပိုင်းတုန်းကမြေမြုံမိုင်းနင်းမိလို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။မနေ့တုန်းကလည်းဘူးသီးတောင်မြို့နယ်ဆိုင်းတင်ချောင်းဘက်မှာမြမစစ်တပ်နဲ့အေအေတပ်တို့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့နှစ်ဖက်ထိခိုက်မှုတွေရှိခဲ့တယ်လို့တပ်မတော်ဘက်ကပြောပါတယ်။ဒီတိုက်ပွဲကြောင့်ဆိုင်းတင်ချောင်းရွာသားတွေလည်းစစ်ဘေးတိမ်းရှောင်နေရပါတယ်။စစ်ရေးတင်းမာမှုတွေနဲ့အရက်သားထိခိုက်မှုတွေများလာနေတဲ့ရခိုင်ပြည်နယ်တွင်ကစစ်ရေးနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါဗျ
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ချောင်းတူကျေးရွာသားတို့ဒီမနက်ပိုင်းတော့တဲ့ဝါခုတ်သွားရမှာမြေမြုပ်မိုင်းနေမိလို့ထိခိုက်ဒဏ်ရာရရှိခဲ့ပြီးကြောက်တော်စေယုံမှာစေကူသတ်မှုခံယူနေရတယ်လို့ကြောက်တော်မြို့ခံကိုကျော်လှမြင့်ကပြောပါဗျ
။ဝါခုတ်သွားရမှာတပ်ဖွဲ့မြုံအဲ့ဒီညာဝါမြေမြုပ်မိုင်းထိတော့တာကိုရှင်းလို့ရှင်းပါကြီးဒင်းရပြင်းနေရတော့ဒီပန်းချရမနေထားမျိုးတော့မရှိပါဘူးဒါပေမဲ့လူတွေပတိဖြစ်တာကမရပါနဲ့မိုင်းကတော့ဘေးဖို့ထောင်တာတော့မသိဘူးသူတို့မိသားစုတွေလည်းမသိဘူးခဲ့တာကတော့
မြေမြုပ်မိုင်းပောက်ခွဲထိမှန်ခဲ့လို့တန်ရာရရှိသူကတော့ချောင်းလူရွာသားမောင်ကျော်နိုင်စိုးအသက်23နှစ်ဖြစ်ပြီးလက်ရှိဆေးရုံမှာဆေးကုသမှုခံယူနေရတာပါဒီမြေမြုပ်မိုင်းပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကြောက်တော်ရဲစခန်းကိုဆက်သွယ်မေးမြန်းရမှာစခန်းမှုစိုးလွင်ကအခုလိုပြောပါတယ
်ဟုတ်တာတော့ဟုတ်တယ်ကျွန်တော်ကအဲ့ဒီဖြစ်စဉ်ကြတော့သူကဒူနာကြောက်တော်ဆေးရုံရောက်လာတယ်ဆိုတာတော့ပဲကျွန်တော်ကသိတာကိုကျွန်တော်ကနေပြီးတော့မှအဲ့ဒီဖြူစင်မြစ်တာနာရီကနဲ့ရောက်လာလို့ကျွန်တော်ကသွားကြည့်တာပဲရှိတယ်ကျန်တဲ့ဇက်လန်ကြတော့ကျွန်တော်မသိဘူ
းမိုင်းပောက်ကွဲတဲ့နေရာဟာမြန်မာစစ်သားနဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့လှုပ်ရှားနေတဲ့နေရာဖြစ်ပြီးပယ်ဖွဲ့ထောင်ထားတဲ့မိုင်းဆိုတာအတိမပြုတ်နိုင်ဘူးလို့ချောင်းသူကြေးရွာသားတွေကပြောပါတယ်ကျောက်တော်မြို့နယ်မှာမေလ23ရက်နေ့ကလည်းကောင်မင်္ဂလာကျေးရွာအုပ်စုငပြောချောင်းကျေးရွာကရွာသားနှုတ်မြေမြုပ်မိုင်းပောက်ကွဲထိမှန်လို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်တွင်မြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့အကြားတိုက်ပွဲဆက်လက်ဖြစ်ပွားနေတယ်လို့နှစ်ဖက်ထိခိုက်တေကြေမှုတွေပြင်အရတားထိခိုက်တေကြေမှုတွေကလည်းတိုးလာနေပါတယ်။မနေ့ကဗူရီတောင်မြို့နယ်ဆိုင်းတင်ချောင်းရှိဘက်ဒေသမှာမြမစစ်တပ်နဲ့အေအေရခိုင်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့ရမှာတမရဘက်က20ဦးခန့်ထိခိုက်ကြဆုံးမှုရှိခဲ့တယ်လို့အေအေဘက်ကသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့လည်းတမရသတင်းမှထုတ်ပြန်ရေးအဖွဲ့တွင်းမှူးဗိုလ်မှူးချုပ်စုံမင်းထွန်းကအခုလိုပြောပါတယ
်မင်းကတော့ကျွန်တော်တို့ဟိုခုံညိုဘေးကနာမှာဖြစ်ပြတာခုံညိုလေးနဲ့တော့နည်းနည်းဝင်ပြီးတာပေါ့အဲ့တည်းမှာတော့တိုက်ပွဲဖြစ်ပါလာပြီပါတယ်အခြေအနေကတော့နှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိတယ်ကျွန်တော်ဒီဘက်ကအလောင်းရတယ်လို့ရှိတယ်ဟိုဘက်ကလည်းထိခိုက်ကြဆုံးမှုရှိတယ်
ဘူရီတောင်မြို့နယ်စိုင်းတင်ချောင်းရှိဘက်ဒေသမှာတပ်မတော်နဲ့အေအေဖွဲ့ကြတိုက်ပွဲမကြာခဏဖြစ်ပွားနေတာကြောင့်ပြင်ချောင်းမင်းလကိုင်းစတဲ့ရွာရ900ခန့်စစ်ပေးတိမ်းရှောင်နေရဆဲလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကပြောပါတယ်
ကျွန်တော်တို့ဒီပြင်ချောင်းပါမယ်မင်းလကိုင်းပါမယ်နောက်ပြီးတော့ဒီမြို့မချောင်းပေါ့အဲဒီစိုင်းတင်ချောင်းကမှရှိတဲ့နေရာတွေကသူတို့ကကြာနေပြီဆိုရင်ဟိုပြင်းနေတာကြာပြီအရင်ကတည်းကတစ်ခေါက်ဖြစ်တယ်အဲဒီဒီကတည်းကတွေ့ပြီးနေကြတယ်ဆယ်လောက်ချီ900နီးပါးလောက်ရှိတယ်မိစတဲ့ရော်တွေကိုပြေးတော့ကြာပြီ
တိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်လို့ရခိုင်တပ်မတော်ဘက်ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီရက်ပိုင်းမေလ22ရက်နေ့မှာလည်းမြောက်ဦးမြို့နယ်ဝီသာလီရွာကျမ်းမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလိုဖြစ်တဲ့တိုက်ပွဲကြောင့်ရွာသား300ကျော်ဟာပစုံဖီကြီးရွာဘက်ကိုစစ်ပီးတိမ်းရှောင်နေရပါတယ်။ဒီနှစ်ဆန်းကဆလို့မေလအထိမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားမှုအချိန်300လောက်ရှိခဲ့ပြီလို့အေအေဘက်ကပြောပါတယ်။ဒ ဒီလိုဖြစ်တဲ့တိုက်ပွဲတွေကြောင့်စစ်ပွဲနဲ့မသက်ဆိုင်တဲ့အရသားတွေထိခိုက်ဒေဆုံးမှုတွေများပြားလာတယ်လို့တိုက်ပွဲဖြစ်ပွားရာဒေသကရွာသား4000ကျော်ဟာလည်းစစ်ဘေးသိမ်းရှောင်နေရပါတယ်။လက်ရှိမိုးရွာတွေရောက်တော့မှမို့ရာကြီးအမိုးကတဲနေတာနေထိုင်နေရတဲ့စစ်ရှောင်ဒုက္ခသည်တွေဟာရာသီဥတုတန်ကြောင့်အတိဒုက္ခရောက်နေကြတယ်လို့လည်းစစ်ရှောင်ကူညီပေးရေးကော်မတီတွေကပြောပါတယ်ခင်ဗျာ
။ကိုနိုင်ကိုရေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဘကိုးတိုင်းဇီးကုန်းမှာလယ်သမားတွေဆန္ဒပြကြတဲ့သတင်းကိုတင်ဆက်ပေးကြပါတယ်။ဒီနေ့ရွေစဘာပေါ်ချိန်မှာတော့ဆန်ကုန်တဲတွေကအစိုးရတက်မှတ်ထားတဲ့စဘာစည်းထက်နှိမ်ပြီးတော့ဝယ်နေကြလို့အရှုံးပေါ်နေတဲ့ဘကိုးတိုင်းကလယ်သမားတွေဟာဒီကနေ့မှာပဲဇီးကုံမြို့မှာလူအင်အား900ကျော်နဲ့စုဝေးဆန္ဒပြခဲ့ကြပါတယ်။စဘာစည်းကြလို့အစိုးရဗန်ချင်းွေပြတ်မဆက်နိုင်ကြတဲ့လယ်သမားတွေဟာရက်တီဖို့ခက်ခဲလာတာကြောင့်အစိုးရကဂျာဝင်ကူညီဖြည့်ရှင်းပေးဖို့ကိုလည်းလယ်သမားအဖွဲ့အစည်းတွေကတောင်းဆိုကြပါတယ်။ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
အစိုးရသတ်မှတ်ထားရဲ့အခြေခံစဘာစီးတင်း105,000နှုန်းနဲ့ကုန်တယ်တွေကဝယ်ယူပေးဖို့ဈေးနှိမ်ဝယ်ယူရဲ့ကုန်တယ်တွေကိုလုံးမရှိကြောင်းကြွေးကြော်ပြီးဘကိုးတိုင်းတာဝတီခရိုင်ကလယ်သမားတွေဟာဒီနေ့မတ်လ24ရက်မှာအင်အား900ကျော်နဲ့ပထမဆုံးအကြိမ်စုဝေးတောင်းဆိုလိုက်တာပါ။တေကကွန်ညာစိတ်ချက်3သိန်းခွဲရှိလို့အခုလိုကုန်တယ်တွေပေးရဈေးတိုင်းဆိုရင်လယ်သမားတွေကအရှုံးပေါ်နေတဲ့အတွက်အခုလိုစုဝေးပြီးတောင်းဆိုလိုက်တာလို့ဘကိုးတိုင်းတာဝတီခရိုင်ဈေးကုန်မြို့နယ်လယ်သမားဒေါ်မာလာအောင်ကပြောပါတယ်
ဆန္ဒမတင်ကြုံနဲ့အစိုးရပေါ့အစိုးရအနေပြီးတော့တက်မှတ်ပေးချတဲ့ဟို5သိန်းသုံးအကူမွေရဆိုပြီးတော့လေ4သိန်း2000နဲ့ပဲဝယ်သွားတယ်အခုဆိုလက်ရှိ4သိန်းတသားမှရှိတယ်လေပြင်ပြီးခဲ့နှစ်က6သိန်းလေ6သိန်းကိုဒီဆက်လက်တွေနဲ့ပဲဝယ်တာလေခုနှစ်ကအရန်6နေတဲ့ဥစ္စာတော့သူကပေါင50အစွန်းတက်တပေါင်ပိုးပေးပြီးတော့ဝယ်သွားတာကိုမယ်ပွဲသားတွေရဲ့အောက်မှာတစ်ခါလဲဟိုဒုက္ခအရန်ငယ်ကြီးကျယ်ရောက်နေလို့လေဟိုအင်းရက်ကဆိုဝယ်မဲ့လူမရှိတော့ဒီတိုင်းနေထားပြီးတော့အရင်အလုပ်သမားတွေနဲ့နေလန်းကားပြီးရတာပေါ့နော်ဘလို့မှလည်းတောက်ခံရဲ့ဟိုအင်းအားလည်းမရှိဘူးပေါ့မရှိတော့အကုန်လုံးရောင်းရတာပေါ့နော်သူတို့ပေးတဲ့ဈေးနဲ့ပဲသူလက်သမားတွေကအရှုံးနေရအရန်ပေါ်နေတို့လေခုနေ့တို့ပဲအဲ့လိုဆန္ဒဟိုထုတ်ဖော်ပြတာပေါ့ဟာ
စဘာစီးတင်းတရာကိုကြက်9သိန်းအနေဆုံးထားပေးဝယ်ဖို့စံစဘာအသင်းချုပ်က2018မတ်လ6ရက်ကထုတ်ပြန်ထားတာပါဈေးကွက်မှာအခြေခံဈေးထက်ကျနေရင်တော့အခြေခံဈေးတိုင်းပဲပေးဝယ်ရမယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်ဒီနှစ်အတွက်အခြေခံဈေးသတ်မှတ်ချက်မထုတ်ပြန်ရသေးပေမဲ့လည်းအဲ့ဒီဈေးတိုင်းပဲပြင်ပမှာသတ်မှတ်ချက်ရှိနေရပါလယ်သမားအလုံးနီးပါးဟာအစိုးရဘဏ်ချင်းငွေနဲ့မလွတ်ကင်းကြပါဘူးဈေးကြတဲ့အတွက်အယာဝတီတိုင်းမှာလည်းလယ်သမားတွေကအခက်အခဲရှိနေပြီးအစိုးရရဲ့ຫນွေစဘာချင်းငွေကိုကြည့်အောင်မဆက်နိုင်လို့မိုးစဘာချင်းငွေထပ်ထုတ်ဖို့ကလည်းမဖြစ်နိုင်ကြောင်းအယာဝတီတိုင်းဒေသကြီးတောင်သူလယ်သမားအသင်းအတွင်းရေးမှူးဦးအေးတောင်က VOA ကိုပြောပါတယ
်ကြားတယ်ကြားတယ်ဒီအယာဝတီမှာလည်းကြားတယ်ကြားလာပါဆိုအခုဆိုရင်၄သိန်း5000၄သိန်း6000အဲ့ဒီလောက်ပဲရှိတယ်ကြည့်ကြဖို့လည်းအခက်အခဲရှိနေတယ်။နောက်ဒီမိုးစဘာပြန်ချဖို့လည်းဒီနေ့ပြန်လုံအောင်ငွေတွေလိုအပ်နေတာပေါ့။ကြွေးမဆနိုင်တော့ဘူးလေ။ဘဏ်ငွေထုတ်ဖို့လည်းအခက်အခဲရှိတာမယ်။နောက်အပြန်ချရတဲ့ဟာတွေလည်းလိုတော့ပေါ့ဗျာ။လက်သမားကတော့ကြီးရတာဘူးမဟုတ်တော့
။ဘိုးတိုင်းကလက်သမား3သိန်းကျော်အတွက် 300 သီစာချင်းငွေကျပ်ငွေ 334 ဘီလီယံ 3 ချိန်ခွဲပြီးဘကိုးတိုင်းလေယာဖွံ့ဖြိုးရေးဘဏ်ကထုတ်ချေးထားပါတယ်။ဒီလိုအခက်အခဲတွေမျိုးမျိုးကြောင့်ချေးထားတဲ့ငွေတွေကိုထောက်ဝက်လောက်ပဲပြန်ရသေးကြောင်းဘကိုးတိုင်းလေယာဖွံ့ဖြိုးရေးဘဏ်မန်နေဂျာဦးသိန်းထိုက်က VOE ကိုပြောပါတယ်
။ထောက်ဝက်လောက်ပဲဟုတ်တယ်အခုလောလောဆယ်ကကျွန်တော်တို့ချေးထားတဲ့ငွေရဲ့ထောက်ဝက်လောက်ပဲပြန်ရသေးတယ်90ရာနှုန်းကျော်လောက်ပဲပြန်ရသေးတယ်။အကြောင်းမျိုးမျိုးရှိတာပေါ့နော်။ရည်ရွယ်မမှန်လို့ဒီနေ့အထွက်ချော်တာရှိတာပေါ့တချို့ကြတော့လေဒီနေ့ဈေးနှုန်းနဲ့ပြန်ရောတဲ့ဟိုဟာနဲ့သူတို့ရင်းရတဲ့ဥစ္စာနဲ့ပေါ့နော်ဟိုတွက်ချင်မကြိုက်တာတွေလည်းရှိမှာပေါ့
လေသမားတွေဟာနိုင်ငံခြားဈေးကွက်လာလာရှိရဲ့ပဲမျိုးစုံကိုမနေ့ကစမ်းပြီးစိုက်ကြပေးမယ်လေပဲစိတ်ကအိန္ဒိယမြန်မာကုန်သွယ်ရေးမူဝါဒအပြောင်းလဲကြောင်းဈေးကောက်မရခဲ့ပါဘူးဒါကြောင့်လေသမားတွေဟာဒီနေ့မှာစဘာကိုပြန်စိုက်လာကြရတဲ့အတွက်စဘာအထွက်များနေရဖြစ်ပါတယ်မြန်မာအစိုးရကပြပဆန်တင်မိုးနိုင်ဖို့ကြိုးပမ်းနေပေမဲ့အဓိကကုန်သွယ်ဘက်နိုင်ငံတရုတ်နိုင်ငံရဲ့စံဝယ်ယူရေးမူဝါဒအပြောင်းလဲရေးကြောင်းမြန်မာစံတင်မိုးမှုက2019-2018ဘဏ္ဍာနှစ်မှာတိတိတသာကျခဲ့ပါတယ်မြန်မာကနေတရုတ်ယူနန်ပြည်နယ်တွေကိုစံတန်ချိန်2တန်းကျော်လောက်နေဆက်ကနေနှစ်စဉ်တင်ပို့နေရပါဒါပေမဲ့လည်းဒီလိုနေဆက်ကနေတင်ပို့နေတဲ့မြန်မာစံတွေကိုတရုတ်ကုန်တွေကတရားမဝင်လမ်းကြောင်းကနေအခွန်ရှောင်ဝယ်ယူနေရကြောင်းဒါကိုဟန်တားရဲ့အနေနဲ့တရုတ်အစိုးရကနေဆက်ကုန်တွေကိုပိတ်ပစ်လိုက်ပြီးရနောက်ပိုင်းမှာမြန်မာစံတွေအဝယ်ကျဆင်းသွားတာဖြစ်ပါတယ်နေဆက်ရောင်းဝယ်နေတာပို့ကုန်ကြဆင်းတာတွေကြောင့်စံဈေးကွက်တိတိတသာထိခိုက်နေတဲ့အပေါ်မှာအစိုးရကပါဝင်ကူညီပေးဖို့ကုန်တယ်တွေကတောင်းဆိုထားပါတယ်။ຫນွေစဘာစိကြဆင်းနေရာကိုတားဆီးနိုင်ဖို့အတွက်အသင်းဝင်ကုမ္ပဏီတွေကစူးစမ်းဝယ်ယူပေးနေတဲ့အကြောင်းကိုလည်းမြန်မာနိုင်ငံစံစဘာအသင်းချုပ်ကမေလ18ရက်မှာကြေညာချက်ထုတ်ပြန်ထားပါတယ်။
ကိုဇော်ထက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်ဆီလီကွန်ဗယ်လီဟာအမေရိကန်စမ်းသစ်တီထွင်မှုရဲ့ဗဟိုချက်အဖြစ်နဲ့နှစ်ပေါင်းများစွာရှိလာခဲ့တာပါအခုဆိုရင်တော့အဆင့်မြင့်နည်းပညာလုပ်ငန်းဟာအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုမှာအာရုံစိုက်ခံလာရတာကြောင့်အဲ့ဒီမှာအခြေစိုက်တဲ့ကုမ္ပဏီတွေအနေနဲ့အခြေခံအနေနဲ့လိုက်ရောညီထွေစွာဘယ်လိုလုပ်ရမယ်ဆိုတာကိုနားလည်ဖို့စူးစမ်းနေကြရပါတယ်နည်းပညာထုတ်ကုန်လုပ်ငန်းဟာအမေရိကန်အမျိုးသားလုံခြုံရေးမှာအဓိကရေးပါတယ်လို့အမေရိကန်ကာကွယ်ရေးဌာနကသတ်မှတ်ထားတာပါမစ်ရှဲကွင်းရှက်သတင်းလွှာကိုတော့ကိုကြော်ကြော်သိန်းပြောပြပေးပါရှင
် 5G မိုဘိုင်းဆက်သွယ်ရေးကွန်ရက်လို့ Artificial Intelligence လို့ခေါ်တဲ့ဉာဏ်တုလို့အလိုလျောက်ရင်မောင်းစနစ်လို့နည်းပညာသစ်တွေနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်ကြားတင်းမာနေတာကိုနည်းပညာစစ်အေးတိုက်ပွဲသေးလို့ခေါ်နေကြပါတယ်ဆီလီကွန်ဗယ်လီမှာယုံထိုင်တဲ့ပန်တဂွန်စစ်ဌာနချုပ်ရဲ့ဌာနကွဲ Defense Innovation Unit ကအဲဒီကကုမ္ပဏီအားလုံးကိုလက်တွဲလှုပ်ဆောင်နိုင်ရည်ရှိသူတွေဖြစ်မြင်ပါတယ်။စီးပွားရေးဆိုင်ရာဒုံးရင်နဲ့ဂျိုဒုကုမ္ပဏီတွေဟာဈေးလျှော့ချဖို့နဲ့စွမ်းဆောင်ရည်ပိုကောင်းမှုစူးစမ်းနေကြပါတယ်။ဖန်တီးတီထွင်သူတွေဟာလည်းခက်ခဲတဲ့အခြေအနေတွေကိုရင်ဆိုင်ကျော်လွှားဖို့နီလန်သစ်တွေရှာနေကြပါတယ်။ဒါပေမဲ့တရုတ်ရင်းနှီးမြှုပ်နှံသူတွေနဲ့ကုမ္ပဏီတွေဟာလည်းအလားတူရည်ရွယ်ချက်တွေနဲ့ပဲအဲဒီမှာရှိနေကြတာပါ။နည်းပညာလုပ်ငန်းတချို့ဟာပန်တဂွန်အတွက်ပဲဖြစ်ဖြစ်တရုတ်အတွက်ပဲဖြစ်ဖြစ်သိပ်ပြီးလုတ်ကန်ခြင်းစိတ်မရှိကြပါဘူး Google ကဝန်ထမ်းတွေဟာအဲ့ဒီနှစ်ခုစလုံးပါဝင်ပတ်သက်တဲ့စီမံကိန်းတွေကိုဒီနှစ်မှာပဲညှင်းခဲ့ကြပါသေးတယ်ပန်တဂွန်အတွက်လုတ်ကန်ပေးဖို့ရာနည်းပညာကုမ္ပဏီကြီးတွေမှာအယူအဆအမျိုးမျိုးရှိနေကြတယ်လို့ Defense Innovation Unit ရုံးရဲ့အကြီးအကဲ Michael Brown ကပြောပါတယ
် For areas like artificial intelligence or cyberOkay, we need those companies more than they need us.
AI lo cyber lo ni pinya gana de ma ra phut par. Ai company ni ga chano ro go lo ra de, chano ro ga tu ro go polo at par. Da ba mae lou ngan sa le pat pi win win dollar tan 100 prathama song jin ya bo chou sa ni de company le de atwet daw phaut de a chi sa de go sai win sa ja ba de. Da chaung chano ro lo at de a lou go lou pe bo twon sou mu ma shi be, at de de yo lak khan ja da twet ya ba de.
တရုတ်ကုမ္ပဏီတွေနဲ့လက်တွဲလုပ်ကိုင်တာကိုအစိုးရကပိတ်ပင်ကန့်သတ်ချက်အသစ်တွေချမှတ်လိုက်တာရဲ့ရိုက်ခတ်မှုအပေါ်ဆီလီကွန်ဗယ်လီအနေနဲ့ဆန်းစစ်နေသေးပါပဲ။တရုတ်ကွန်ထုတ်လုပ်သူတွေကိုအဓိကအစိတ်အပိုင်းတွေဆက်မရောင်းဖို့အစိုးရကကုမ္ပဏီတွေကိုအမိန့်ထုတ်လာနိုင်ပါတယ်။ဒီအခြေအနေပေါ်ဆီလီကွန်ဗယ်လီမှာရောတရုတ်မှာပါစိုးရိမ်နေကြတာပါ။ Tech Titans of China ဆိုတဲ့စာအုပ်ကိုရေးသားသူ Rebecca Fanning ကအခုလိုသုံးသပ်ပါတယ
်။ The investors have become much more sensitive to the issue. They're moreyou know cautious about investing
ဒီကိစ္စအပေါ်ယင်းနှိမ့်နှံသူတွေပို့ပို့ပြီးတော့တည်ထားလာကြပါတယ်ယင်းနှိမ့်နှံဖို့ပို့ပြီးစဉ်းစားလာပါတယ်အမေရိကန်စီမံကိန်းတွေအတွက်တရုတ်စီကငွေယူတာဟာအရင်တုန်းကထက်ပို့ပြီးတော့ပြင်ညာပါလာပါတယ်တရုတ်မှာလည်းစီးပွားရေးကျနေတာပါရိုက်ခတ်မှုကတော့တေချာပေါက်ကိုရှိနေပါတယ
်တရုတ်ကုမ္ပဏီတွေအမေရိကန်မှာလုပ်ငန်းခွင့်ရနေတဲ့ပုံအတိုင်းသူတို့လည်းတရုတ်ဈေးကွက်မှာလုပ်ခွင့်ရဖို့အမေရိကန်နည်းပညာကုမ္ပဏီတွေတောင်းလာတာကြာပါပြီအဲဒီလိုဖြစ်မလာသေးပေမဲ့တရုတ်ဈေးကွက်နဲ့အဆက်ဖြတ်တာကမှန်ကန်တဲ့နီလန်ဖြစ်ရဲ့လားဆိုတာတချို့ကတန်တရားရှိပါတယ်။ဒီထက်မှာ Matthews Asia ယင်းနှိမ့်နှံမှုကုမ္ပဏီကယင်းနှိမ့်နှံမှုဆိုင်ရာမဟာဗျူဟာကျွမ်းကျင်သူ Andy Rothman လည်းတဦးအပါအဝင်ပ
ါ The level of personal freedom that Chinese people have today is dramatically better than it was.
တရုတ်လူထုရဲ့ပုံမှန်ကလွတ်လပ်မှုအဆင့်ဟာလွန်ခဲ့တဲ့နှစ်ပေါင်း30ထက်စာရင်ဒီကနေ့မှာတည်တည်တသာပိုကောင်းလာပါတယ်။အကြောင်းတစ်ပိုင်းကတော့ပြင်ပကဘာနဲ့ထီးတွေ့ဆက်ဆံတာကြောင့်ဖြစ်ပါတယ
်။တရုတ်နဲ့ပတ်သက်လို့ဘာပဲဖြစ်လာဖြစ်လာဒီကကုမ္ပဏီတွေအနေနဲ့အမေရိကန်စစ်ဖက်အတွက်နည်းပညာသစ်တွေထုတ်လုပ်ပေးရင်နိုင်ငံကိုလည်းကူညီနိုင်အကျိုးအမြတ်လည်းရမှာဖြစ်တယ်လို့ Michael Brown ကဆိုပါတယ်
။ And the Defense Innovation Unit's mission has never been more critical given
တရုတ်နဲ့နည်းပညာပိုင်းပြိုင်ဆန်နေရတာကြောင့် Defense Innovation Unit ရဲ့လုပ်ငန်းဟာဟိုအရင်ကတည်းကဒီနေ့မှပိုပြီးတော့အရေးပါလာပါတယ
်။ Silicon Valley ရဲ့ကူညီထောက်ပံ့မှုနဲ့ဒီပြိုင်ပွဲကိုအနိုင်ရမယ်လို့အမေရိကန်ကမျှော်လင့်ထားပါတယ်ခင်ဗျာ
။ကိုကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကဘာပေါ်မှာပြားကောင်လေးတွေယော်နေလာတာကိုဘလို့ထိမ့်သိမ့်ကြမလဲဆိုတာတင်ပြထားတဲ့သတင်းလွှာကိုတင်ဆက်ပေးကြပါတယ်။ကဘာပေါ်မှာပြားအကောင်ရေလေးတွေအရေးအတွက်ယော်နေလာနေတယ်လို့ဆိုပြီးတော့ပြားတွေကိုထိမ့်သိမ့်နိုင်မှုပြီးခဲ့တဲ့မေလ20ရက်နေ့ကိုကမ္ဘာပြားထိမ့်သိမ့်ရေးနေ့အဖြစ်နဲ့ကုလသမဂ္ဂကသတ်မှတ်လိုက်ပါတယ်။ကမ္ဘာပေါ်ကပန်းပွင့်လေးတွေတစ်ပင်နေကြမှာဝိမုံကူရမှာတော့ပြားတွေက80ရာခိုင်နှုန်းတာဝန်ယူလှုပ်ဆောင်ပေးနေတာကြောင့်ဒီပြားလေးတွေကိုထိမ့်သိမ့်မှုလှုံ့ဆော်နေကြတာပါ။ပြားအကောင်ရေတွေရော့ကျလာရတဲ့အကြောင်းရင်းနဲ့ထိမ့်သိမ့်မှုတိုက်တွန်းချက်တွေအကြောင်းကိုတော့ Kevin Knox သတင်းပေးပို့ထားတာဦးသိန်းထိုင်ဦးပြောပြပေးပါရှင်။
ကဘာဝတ်တပင်ပမှန်ဟင်းသီးဟင်းရွက်ပင်အားလုံးနိဗ္ဗာန်ကိုပြားရိုင်းဓမ္မမုတ်မွေးမြူရေးပြားတွေကဝင့်မုံကူပေတာပါပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအမေရိကန်ပြည်ထောင်စုနဲ့ကဘာတဝမ်းပြားအုံတွေတည်တသာရော့ကျသွားခဲ့ပါတယ်ဝင့်မုံကူတဲ့ပြားတွေနေပါသွားခဲ့ပါတယ်ဘော့စနီးယားကပြားမွေးမြူရေးလုပ်ငန်းလုပ်ကဲ့နေတဲ့မာမက်စမတ်လော်ဗစ်ကတော့
စဝကာထရချာကာရှိကာ
လူရေးစားတဲ့ထမင်းရင်းကောင်းစုံမှာတစုံကပြားနဲ့ဓာတ်ရိုက်ဒါမှမဟုတ်သွဲဝိုက်ပြီးဆက်နွယ်နေပါတယ်ကျွန်တော်ဆိုလိုတာကပြားရည်စားတော့မှာမဟုတ်ပါဘူးပြားရဲ့အဓိကတာဝန်ကဝင်းမုံကူးမယ်တစ်ပင်တွေပိုပြီးတက်တန်းဆက်နိုင်ဖို့အတွက်ပါကဘာပေါ်မှာမတူကွဲပြားမှုတွေပေါင်းဆက်ရှင်သန်ဖို့ပြားကိုမှီခိုရပါတယ
်ဘော့စနီးယားကပဲနောက်ထပ်ပြားမွေးမြူရေးလုပ်ငန်းလုပ်ကဲ့နေတဲ့အော့စမန်ဟာစီမော့ဗစ်ကတော့လူတွေကြောင့်ဖြစ်လာတဲ့ကဘာကြီးပေါ်ကရာသီဥတုပြောင်းလဲဒဏ်ကိုပြားတွေလည်းလဲဆင်းခံရတယ်လို့ပြောပါတ
ယ
်လူတွေလဲပတ်နေတဲ့တန်တရားရတ္တိမှုမှာပြားကအဓိကနေရာမှာရှိနေတယ်လို့ပြောရပါလိမ့်မယ်ဒါပေမဲ့လူသားတွေကြောင့်ဖြစ်ပေါ်လာတဲ့ရာသီဥတုပြောင်းလဲမှုနဲ့ကဘာတဝန်းလေးတို့ညဉ့်ညမှုတွေလို့အကြောင်းအရာတွေကပြားတွေကိုထိခိုက်စေပါတယ်ပြားမွေးတဲ့သူတွေလည်းဒုက္ခရောက်ကြပါတယ
်ပြားတွေမြို့တုံးမဲ့အန္တရာယ်ရင်ဆိုင်လာရတဲ့အတွက်ပြားမွေးမြူရေးလုပ်ငန်းလုပ်ကိုင်သူတွေအနေနဲ့လုပ်ငန်းကနေအကျိုးအမြတ်ရယူဖို့ဆိုတဲ့ကိစ္စကိုဦးစားပေးစဉ်းစားတာမျိုးတွေမလုပ်နိုင်တော့ဘူးလို့မာမက်စမတ်လော်ဘစ်ကပြောပါတယ
်တကယ်ချေလာစကလောနာစပရင်
ဘတ်ရဲ့လာပိုင်းတွေအထိပြားကရတဲ့ထုတ်ကုန်တွေအများအပြားရောင်းဝယ်နိုင်တာအကျိုးအမြတ်ရတာကိုဒါလုပ်ငန်းအောင်မြင်မှုလို့ပြားမွေးမြူရေးသမားတွေကသတ်မှတ်ခဲ့တာပါအခုတော့ပြားတွေမျိုးမတုံးအောင်ထိမ့်သိမ့်တာကိုအဓိကထားနေရပြီးပြားတွေအသက်ရှင်နေရင်အောင်မြင်တယ်လို့သတ်မှတ်ရတဲ့အနေအထားပါ
ကဘာပေါ်ကစားသောက်ထုတ်ကုန်တွေရဲ့ဒေါ်လာဘီလီယံ290ကျားတန်ဖိုးရှိမဲ့ထုတ်ကုန်တွေဟာပြားတွေနဲ့ဓာတ်ရိုက်ပတ်သက်နေတာလို့ကုလသမဂ္ဂရာရှိတွေကပြောပါတယ်။ဒါပေမဲ့လည်းဒီလိုထုတ်ကုန်တွေအကျိုးအမြတ်ရအောင်ဖန်တီးရမှာအဓိကခန့်ခန့်တာကပါဝင်တဲ့ဝင်းမုံကူးတဲ့ပြားတွေရဲ့16ရာခိုင်နှုန်းရှားပါပြောက်ကွယ်မဲ့ဘေးကိုရင်ဆိုင်နေရတယ်လို့ဆိုပါတယ်။ဒါကြောင့်လည်းပြားဖွတ်တာတွေကိုကန့်သက်ထိမ့်သိမ့်ဖို့ပြားတွေကိုဓာတ်ရိုက်ထိခိုက်စေတဲ့ဓာတုဆေးတွေစိုက်ပျိုးရေးလုပ်ငန်းတွေမှာမသုံးဖို့ကုလသမဂ္ဂကအကြံပေးတိုက်တွန်းနေပါတယ်ခင်ဗျာ
။ဦးသိန်းထိုင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲအထိစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမတ်စုမြတ်မုံကတလှည့်ကြေညာပေးပါမယ်ရှင်။
ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဝန်ကြီးချုပ်ယာရုကနေနှုတ်ထွက်တော့မယ်လို့ဒီကနေ့ကြေညာလိုက်ပါတယ်။ဗြိတိန်နှုတ်ထွက်ရေးကိစ္စတွေကိုဝန်ကြီးချုပ်တစ်ကဥဆောင်တာဟာတိုင်းပြည်အကျိုးအတွက်အကောင်းဆုံးဖြစ်တယ်ဆိုတာရှင်းရှင်းသဘောပေါက်တဲ့အတွက် Conservative Party ခေါင်းဆောင်ယာရုကနေဂျွန်လ9ရက်နေ့မှာနှုတ်ထွက်မယ်လို့ဝန်ကြီးချုပ်မေကဒီကနေ့ကြေညာသွားတာပါ။ဗြိတိန်ဝန်ကြီးချုပ်တစ်ရွေးချယ်မှုကိုတော့ရှေ့သတင်းပတ်မှစတင်မှာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ဖြစ်ပွားနေတဲ့ကုန်သွယ်ရေးစစ်ပွဲကြောင့်ထိခိုက်နစ်နာနေရတဲ့American လေသမားတွေအတွက် American dollar 16 billion ထောက်ပံ့ကူညီသွားမယ်လို့ဒမရဒေါ်နယ်ထရမ့်ကကတိပြုပြောကြားခဲ့ပါတယ်။ဒမရထရမ့်ကတီးနှံစိုက်ပျိုးတဲ့တောင်သူတွေ၊မွေးမြူရေးသမားတွေ၊နှုတ်နဲ့နှုတ်ထွက်ပစ္စည်းထုတ်လုပ်သူတွေခြံရံပြီးတော့ကြာသာပြည်နေကအင်ဗျူရောမှကြေညာသွားခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာဖမ်းဆီးအကျဉ်းချခံထားရတဲ့ WikiLeaks Internet Website တီထောင်သူ Julian Assange တရှိုလုံးမှုအဥပဒေအရပြစ်မှုဆိုင်ရာဆွဲချက်အစ်စ်တွေနဲ့ထပ်ပြီးရင်ဆိုင်နေရတယ်လို့ဒီအမေရိကန်အစိုးရရှေ့နေတွေကပြောလိုက်ပါတယ်။အခုဆွဲချက်အစ်စ်တွေက2016သမ္မတရွေးကောက်ပွဲတုန်းကခိုးယူခံလိုက်ရတဲ့ဒီမိုကရက်ပါတီရဲ့အီးမေးလ်တွေကို WikiLeaks ကဖျန်းခဲ့တယ်ဆိုတာနဲ့မသက်ဆိုင်ဘူးလို့လည်းဆိုပါတယ်။ဟွာဝေးဆက်သွယ်ရေးနဲ့နည်းပညာလုပ်ငန်းကြီးကိုတီထောင်သူအမှုဆောင်အရာရှိချုပ်ရန်ဂျန်ဖေးဟာသူ့လုပ်ငန်းနဲ့ဒီတရုတ်အစိုးရကြားဆက်ဆံရေးကိုလိန်ညာပြောနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကဆက်ဆွဲလိုက်ပါတယ်။ဟွာဝေးဟာတရုတ်နိုင်ငံနဲ့တည်းမဟုတ်ဘဲတရုတ်ကွန်မြူနစ်ပါတီနဲ့ပါဆက်နွယ်နေတယ်ဆိုတာကို CNBC ရုပ်သံမေးမြန်းကမှဝန်ကြီးပွန်ပေယိုကပြောကြားခဲ့တာဖြစ်ပါတယ်။
နောက်ဆုံးရသတင်းကျဉ်းချုပ်ကိုမတ်စုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Vasco Valeris ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.